ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆူမြတ်မမ။ COVID-19 ကာယောဂါနဲ့ပတ်သက်တဲ့အကြောင်းတွေကိုဆက်သွယ်နေနိုင်တဲ့ call center ကိုကျန်းမာရေးနဲ့အားစားဝင်ကြီးဌာနကဖွင့်လှစ်ထားပါရစေ။ COVID ရောဂါလက္ခဏာတွေ၊ကူးစက်နိုင်တဲ့နည်းလမ်းတွေ၊ကာကွယ်နိုင်မဲ့နည်းလမ်းတွေအပြင်မြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့အသွားအလာကန့်သတ်ချက်တွေအကြောင်းရောဂါပိုးကူးစက်မှုနောက်ဆုံးအခြေအနေတွေအကြောင်းကိုစေတုဒေသနာဦးစီးဌာနမှ National Call Center ဖွင့်ပြီးတော့အခမဲ့ဖြေကြားပေးနေတာပါ။စေတုဒေသနာဦးစီးဌာနနဲ့မြန်မာနိုင်ငံဆရာဝန်အသင်းတို့ကစေတနာဝန်ထမ်းဆရာဝန်တွေကမနေ့၈နာရီကနေည၈နာရီအထိတနေ့ကို၁၂နာရီဖြေကြားပေးနေကြပါတယ်။အမေးများပြီးမဖြစ်မနေသိရှိထားတဲ့ COVID ရောဂါနဲ့ဆိုင်တဲ့ကျန်းမာရေးအသိပညာပေးသတင်းအချက်အလက်တွေကိုလည်းဆက်နဲ့အလိုအလျောက်ဖြေကြားပေးနေပါတယ်။ April 9ရက်နေ့ကစတင်ဖြေကြားပေးနေတဲ့ National Call Center မှာမေခွန်းတွေကိုဖြေနိုင်ဖို့ဘလို့အသေးအချာပြင်ဆင်ထားရဲဆိုတာကိုစေတုဒေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးမျိုးမွန်ကအခုလိုရှင်းပြပါတယ်
။ဟိုယောဂနဲ့ဆိုင်နေပေါ့နော်စီးပညာဆိုင်ရာအချက်လက်ကြည့်ဦးကျွန်တော်ကကျွန်တော်တို့ယူမရှိရဲဆရာဝန်တွေကအဖွဲလေးတွေခွဲပြီးတော့ဥပမာပေါ့ COVID-19 ဆိုတာပါလဲဆိုတာနဲ့ပတ်သက်လို့ရှိရင် International ကအချက်လက်ကြည့်အကုန်လုံးကျွန်တော်တို့ရှာရဲရှိတယ်confirm လုပ်တဲ့အိမ်မှာသက်ဆိုင်ရာပညာရှင်တွေအကုန်လုံးပါတာပေါ့ကျွန်တော်တို့အဖွဲ့မှာဟို microbiology ဆိုမျိုးတွေပါတယ် pathology တွေပါတယ်ကျွန်တော်တို့ public health specialist တွေပါတယ်ပေါ့နော်ကဏ္ဍပေါင်းဆိုရင် specialty တွေအကုန်လုံးပါကြတယ်ပါကြပြီးတော့ခေါင်းစဉ်တွေခွဲပြီးကျွန်တော်တို့ဒီကိုမေးနိုင်တယ်မေးဖို့နေပြီးတော့ကျွန်တော်တို့ဘက်ကပြန်ဖြေရမယ် standard answer တွေပေါ့ယောဂလက္ခဏာနဲ့ပတ်သက်ရင်ကျွန်တော်တို့ဘယ်လိုမေးရမလဲဘယ်လိုကြည့်မလဲဆိုတာကိုမြင်နိုင်ရတယ်ပေါ့နော်နောက်တစ်ခုက prevention and control နဲ့ပတ်သက်တာတွေသာမျိုးကြီးဆိုရင်လည်းကျွန်တော်ဟိုဒီဘိုးကပဲနေရာမှာဘလောက်တက်ရှင်နေဆိုတာအစတစ်ခါတည်းမှာဒီဘူးဆိုပြောတဲ့ချက်လက်တွေပဲဖြစ်ဖြစ်တစားသိတဲ့နေရာရှင်နေရာစားသူတွေချက်လက်တွေပဲဖြစ်ကြောင်းကြောင်းသွားတာရှိတာပေါ့နော် update ဖြစ်ဖြစ်သွားတာရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ရရှားရတဲ့အချက်လက်တွေအမှန်တည်းဖြစ်အောင်လို့နောက်ပြီးတော့ကျွန်တော်တို့ကြည့်နေရမှာအကုန်လုံးကအတူတူတပြေးညီချင်းနိုင်အောင်လို့အတွက်ရှားရတယ်ပေါ့နော်နောက်ပြီးတော့ဟိုသူတို့ဆက်သွယ်ဆောင်ရလို့ရမယ်ပုံနေပေါ့ဘယ်ကြောင်းညာနဲ့ပတ်သက်ရင်ဘယ်ဌာနဟောဘယ်လိုဆက်ရမလဲဆိုတဲ့အမျိုးပေါ့ခေါ်ဆိုရတဲ့ဖုန်းနံပါတ်ဒီစူဆောင်းတာမျိုးတွေလည်းကျွန်တော်တို့လုပ်ရတယ်ပေါ့နော
်အဲ့လိုမျိုးဒီတနိုင်ငံလုံးအတိုင်းအတာနဲ့ call center ဖွင့်ထားတဲ့အခါမှာပေါ့နော်ဒီဆက်သွယ်လာတဲ့လူတွေရောဘယ်လိုအကြောင်းညာတွေသူတို့အဓိကမေးကြပါလဲရှင်ဟုတ်ကဲ
့တော့သူတို့အဓိကမေးကြတဲ့အကြောင်းညာတွေမှာ prevention and control ထိန်းချုပ်တာနဲ့ကာကွယ်ရမယ်ပတ်သက်ကြတယ်သူတို့မေးတယ်ပေါ့နော်နောက်တစ်ခုက transmission နဲ့ပတ်သက်တာလည်းမေးတယ်။နောက်တစ်ခု quarantine နဲ့ပတ်သက်တာလည်းတော့မေးတယ်။သူတို့ရဲ့ရောက်မှာ quarantine လုပ်ထားရတဲ့ပတ်သက်တဲ့အကြောင်းအရာကိုမေးတာပြောတာရှိတယ်။နောက်တစ်ခုသူတို့ရန်စိတ်ဝင်စားတာတွေက current update တွေပေါ့။ COVID-19 case ရဲ့ update တွေကိုအစပိုင်းတုန်းကဆိုသူကလူနေသေးတဲ့ခါကျတော့သူက case number တွေနဲ့ကိုမေးတာ။ case number ဘယ်လောက်ဘယ်လောက်လဲဆိုကျွန်တော်ကဒီ case number တွေကိုအစကောဟိုကလုပ်ထားတယ်၊ note down လုပ်ထားတယ်၊သတင်းကြေညာတာတွေကိုကျွန်တော်တို့က update ဟုတ်အသိစီနေအောင်ထုတ်ထားရပေါ့ကျွန်တော်တို့ဖြည့်နေတဲ့အချိန်မှာလည်း MOE ဆက် website ကနေ update တွေအကုန်လုံးကျွန်တော်ဖွင့်ထားအောင်เนาะတယောက်ချင်းစီကသူရှိမှရှိရဲ့ laptop မှာဒါတွေကကြည့်လို့ရတယ်ရှာလို့ရတယ်ဆိုတော့အဲ့ဒီက update တွေအကုန်လုံးလည်းသူကမေးရပေါ့เนาะနောက်တချို့ကကြတော့သူရဲ့တချို့တော့ဒီအချိန်မှာနေမကောင်းဖြစ်တယ်ဟိုမှာနာစီဆောင်ဆိုးဖြစ်တယ်အဲ့အလေးလေးဒီဒီလိုမျိုးဖြစ်နိုင်တယ်လေဒါ COVID ကိုဖြစ်နိုင်ကြည့်ရှိရလားသူကဘယ်လိုလုပ်ရမလဲဆိုတာမျိုးနေရရှိရပေါ့เนาะဒီတချို့အနေနဲ့ရော vaccine နဲ့ treatment ကြောင်းပြီးတယ်ပေါ့အ
ဲ့လိုမျိုးပေါ့နော်ဆက်သွယ်လာတဲ့သူတွေထဲမှာခုနကတော့လို့ပြောသူတကယ်ပဲသူတို့သိချင်လို့ဆက်သွယ်လာကြတယ်ဒါပေမဲ့အဲ့ထဲမှာလည်းတကယ်နေမကောင်းဖြစ်တဲ့သူပါတယ်ဆိုရင်သူတို့ကိုဒီဆက်ပြီးတော့ကုသနိုင်အောင်ရောသက်ဆိုင်တဲ့ဆေးရုံဆေးခန်းတွေနဲ့ဆရာမတို့ဘက်ကချိတ်ဆက်ပေးတာမျိုးလုပ်လာချက
်အဲ့သူရဲ့သူပြောတာပေါ့တော့အများကြီးမကြည့်ရပေါ့နော်ဥပမာပေါ့အဲ COVID နဲ့မဆိုင်ဘူးလို့ဒီကြာလောက်တဲ့စင်တန်မျိုးလေးပြောတာကြာတော့ကျွန်တော်တို့လည်းဟိုအကုန်လုံးဆရာဝန်ကြီးလည်းကြည့်နေတာဖြစ်တဲ့အတွက်ဒါမျိုးဆိုတော့သူဟိုကောင်ဆယ်လင်းတဘောမျိုးကောင်ဆယ်လင်းဆိုတာတိတ်တူးစိတ်ပြေချမ်းသွားအောင်လို့ပေါ့နော်ဒီလိုဒီလိုကတော့ဒီလိုယောဂလက္ခဏာနဲ့ဒီလိုမှတော့မတူဘူးဆိုတဲ့အမျိုးလေးကျွန်တော်တို့ကြွားရတယ်ပေါ့နော်တချို့လူကတကယ်ကိုအဲ့လိုပြောရင်လည်းစိတ်ပူနေတယ်သူကနော်စိတ်ပူနေတဲ့အမျိုးဆိုရင်တော့ကျွန်တော်တို့ကသူရှိနေတဲ့မျိုးနဲ့ဒီသားကဆေးရုံဆေးရုံကြွားဖို့ကျွန်တော်တို့ညွှန်ကြားရတယ်ပေါ့နော်တခါတည်းမှာတော့တခါတော့ကြုံရအင်းကျမတို့ဖြစ်နေတဲ့မြန်မာလူတယောက်ကပဲသူကိုယ်တိုင်အဲ့မျိုးကမျိုးနဲ့ဇမားဦးစီးဌာနကိုနောက်ဖုန်းဆက်ပြီးလိုက်တဲ့အဲ့မျိုးသမီးဖုန်းနံပါတ်လည်းပြီးပြီးအဲ့လိုလုပ်ပြီးလိုက်တာမျိုးတော့ရှိတယ်။ဒါပေမဲ့ အမြင်နဲ့တော့ကျွန်တော်တို့ကအလိုကိုကိုယ်ကဖုန်းဆက်ပြီးလုပ်ပြီးရမှာမလုပ်နိုင်ဘူးကြောင့်လည်းသူတို့ကတော့သူတို့ဖုန်းနံပါတ်လိုချင်တယ်ဘယ်မျိုးပဲပြောပါသူတို့ကျမရဲ့ဌာနကိုသွားချင်တယ်သူတို့ဆက်သွယ်ချင်တယ်လို့ဆိုရင်ကျွန်တော်တို့အဲ့ဒါတွေအရောပေးတယ်ပေါ့နော်ရုပ်ကိုပေးတယ်ပေါ့
ဆိုတော့အဲ့လိုမျိုးဆရာမတို့ call center လုပ်တဲ့အခါမှာရောဘယ်လိုအခက်အခဲရောရှိလားရှင့်ဖြစ်ရဲ့ဟိုမေးခွန်းမေးတဲ့ဘက်မှာပဲဖြစ်ဖြစ်ဟိုဖြစ်ဆိုတဲ့ဘက်မှာပဲဖြစ်အခက်အခဲတွေ့ရလား
အခက်အခဲရှိပါတယ်ကျွန်တော်အခက်အခဲလေးရမပြောဝင်ပါကျွန်တော်တို့လမ်းမီတဲ့အချိန်မှာအခွဲလေးခွဲပြီးတော့သွားနေရပေါ့နော်မင်းနဲ့ရှင်နာရရင်နီးလဲ2နာရီမှာဂျူတီတအုပ်စုရှိတယ်နီးလဲ2နာရီရင်ရရှင်နာရီတတုံးရှိတယ်ပေါ့နော် auto reply ဒီလေတရားရှိတယ်ပေါ့နော်တကယ်နဲ့ကောဒီရမယ်ဒီကုန်းနဲ့ပါဒီရမယ်ဆိုရင်တကယ်တော့သူကဆရာဝန်နဲ့တည်းကြွားတာကိုကြိုက်ကြတဲ့အတွက်ဇီယိုနဲ့ဆရာဝန်တည်းခေါ်ပြီးမေးရရလေအများကြီးရှိရတာပေါ့နော်ဒီနေ့တနေ့ကိုဂျူတီဆန်းလို့ဆိုရင်1500လောက်ဖြည့်ရတယ်ပေါ့နော်ကောပေါင်း1000ကျော်ဖြည့်ရတယ်ပေါ့အဲ့မှာအခက်အခဲတစ်ခုကတော့ဗာလဲဆိုတော့ဥပမာပင်လယ်ကမ်းနဲ့ဘယ်လိုလဲဖြည့်6နာရီလုံးကိုပတ်စံပေးအောင်ဖြည့်နေရတဲ့အချိန်မှာနောက်ဆက်တဲ့ call လေးတွေဝင်လာကျွန်တော်တို့၄ရက်မြောက်ကရက်မြောက်လောက်ကနေစတယ်ပေါ့အခုဓာရီကလည်း free call ဖြစ်တယ်ကျွန်တော်ဘက်ကသက်ဆိုင်ကုန်ကြမှုရှိပေါ့နော်စရန်ကသာဆိုကျွန်တော်တို့အချိန်ကိုတတ်မှတ်မထားဘူးခေါ်ချင်တဲ့လောက်ခေါ်မေးချင်တဲ့လောက်မေးလို့ရတာဖြစ်တဲ့အတွက်တချို့တွေကျွန်မစနာမီမင်းနဲ့ဆက်ပြီးနေတာလည်းရှိရပေါ့နော်။နောက်ပိုင်းတော့ကျွန်တော်တို့ဆုံးနေပြီပဲကျွန်တော်တို့အချိန်ပေးမယ်ဆိုတာလေးပြောရဲပေါ့နော်။ကောလေးကနောက်ပိုင်းမှသာဖြစ်လာတယ်ဆိုတော့နောက်ဆက်တဲ့ကောလေးပါလာတယ်နေတိုင်းနေတိုင်းမှာ။ဆဲဆိုပြီးတော့ပြောရဲခေါ်မျိုးလေး။ရိုင်းရိုင်းစိမ့်စိမ့်ချင်းချင်းတန်းတန်းပြောရဲခေါ်မျိုးလေး။နောက်ခလေးဒီပေါ့ခလေးကြီးတောင်လျှောက်ဆက်ပြီးတော့ဇက်တိုက်ဆက်နေတယ်။ဘာမှမဟုတ်အုပ်စုလိုက်ကြီးစရာလုံးပြစ်လိုက်တယ်ပြောနေနေနေ။နောက်အဆိုးဆုံးကတော့ဆိုက်ရှင်ရက်စမန်လို့ခေါ်လို့ရတာမျိုးပေါ့နော်လိမ်မိုင်းဆိုင်နောက်ဆက်စောကားတဲ့စကားသုံးလုံးနေနဲ့ပြောနေခေါ်မျိုးတွေခေါ်တာကြီးကျုံတာတဲ့ပေါ့နော်ဒါပေမဲ့အဲ့ဒါကတော့ကျွန်မဆိုလို့ချင်တာဟိုလူတရားခေါ်ရဲဆိုရင်ဒီလိုခေါ်မျိုးကငါးခေါ်လောက်ပြီးတော့ဖြစ်ရင်ဖြစ်တယ်ဆိုပေမဲ့တကယ်တမ်းကျတော့ပြင်ရတဲ့လူတွေကပြင်လဲပြင်မယ်နေတခါစိတ်နှောက်ရှက်ဖြစ်လာတာပေါ့နော်အလိုမျိုးကြီးအာဒီကြာနော်လေအခုချိန်ကြီးရောကိုကဘယ်နည်းခံပြီးရောခြေနေပါလေဘာလို့ဆိုတော့တကယ်တမ်းသိချင်လို့မေးတဲ့ပြည်သူကအများစုဖြစ်နေရောလေတကယ်တော့ရတာလူကြီးလည်းမေးဖုန်းနဲ့ဆိုတော့နော်သူမေးလို့ရတယ်ပြောလို့ရတယ်ဆိုတော့တကယ်ကိုအာကိုတစီနဲ့မေးနေကြတယ်ရှိနေတဲ့အတွက်ကျွန်တော်ကဟိုကုံမျိုးလေးပေါ့သိခံပြီးရောအခုချိန်ကြီးရောသိခံနေနေရပေါ့လေ
ဆရာမတို့အနေနဲ့ရောအခုလိုမျိုးတွေဒီလိုတွေဖြစ်ပေးတဲ့အတွက်အာဒါဟိုဘယ်လောက်ထိထိရောက်မှုရှိတယ်လို့ပြောနိုင်ပါလဲရှင
်ထိရောက်မှုဘယ်လောက်ရှိလဲဆိုတာနဲ့ပတ်သက်ပြီးထိရောက်မှုရှိပါတယ်လို့ပဲပြောမှာလေဒါကြောင့်လည်းဆိုခုနကပြောတဲ့လူမျိုးပေါ့နော်တချို့တွေကနေရနေပြီးတော့သူတို့မှအပြေပါနာဘေးမထွက်ရဘူးသူတို့မှ information ရှားနိုင်မှုအားနည်းတဲ့နေရာမျိုးကြတယ်ကျွန်တော်တို့ပြောပြတာလေးတွေသူကတကယ်တောင်းထားရေတကယ်ကိုလီလီဆာဆာနားထောင်တယ်ကျမတို့ပြောတဲ့ information လေးကိုသူတို့တရားမှတ်တယ်ပေါ့နော်အဲ့လိုမျိုးဖြစ်တဲ့နောက်စိတ်ပူနေတဲ့လူတွေကျမတို့အတိုင်းအတာတစ်ခုတည်းတကယ်မှန်ပြီးပြောပြပေးပြီးကျမတို့ချီးရှင်ပေးနိုင်တယ်ပေါ့နော်နောက်တချို့ကဘယ်ပစ္စည်းမှဘလောက်ကြောင်ဒီဘဝအသက်ရှင်တာမျိုးကအစသူတို့ဘယ်လိုနေထိုင်နေတာမျိုးကအစဒါမျိုးတွေကိုဆရာဝန်နဲ့ဓာတ်ရိုက်ပြောတာကိုကြားချင်းတော့ကျမတို့ဓာတ်ရိုက်ပြောပြီးတော့ပြောပြီးလိုက်ခြင်းအပြင်ဒါ transmission ရှင်းချတဲ့နေရာမှာလည်းအထောက်ကူပြုမယ်လို့ယူဆရတယ်ပေါ့။နောက်ကူဆက်တဲ့နေရာနေကျွန်တော်တို့တိကျပြောပေးတဲ့အတွက်နောက်သူခုနကပြောတဲ့ချိန်မှာလည်းပါပါတယ် prevention and control သူတို့တော်တော်မြည်ရပေါ့နော်။ဆိုတော့အဲ့အနေနဲ့နေသူတို့တကယ်နားထောင်ပြီးတကယ်လိုက်နာသွားမယ်ဆိုရင်ကျွန်တော်တို့ဒါဒီလေဟိုချက်ချင်း direct မြင်သာထင်သာမဟုတ်တော့လေ indirect နည်းနဲ့ prevention and control လုပ်ငန်းတွေမှာကျွန်တော်တို့ကအခုအထောက်ပံ့ပေးနိုင်တယ်လို့ယူဆပါတယ်
စေတုဒေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမြို့မြို့မော်ပါရှင်ကျန်းမာရေးဌာနရဲ့ COVID-19 အတွက် National Call Center ကို UNICEF အဖွဲ့ရဲ့ပတ်ပေါင်းမှု Blue Ocean Investment Limited ရဲ့ကူညီမှုတွေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ Mobile ဆက်သွယ်ရေး Operator တွေဖြစ်ကြတဲ့ MPD, Telenor, Ooredoo, Mytel တို့ကလည်းပူးပေါင်းဆောင်ရွက်နေကြပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့2019ဖြစ်ပါတယ်ရှင်ကျွန်မဆုမြတ်မော်ပါ